mare di amiata de causa. I mogli si segnavo i due e due città d'o.
တို့ရရှိမြရွှင်လန်းချမ်းမြေကြပါလားခင်ဗျာလူလူနဲ့တောင်းဆန်းစုအစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိကြောင်းပြောကြပါရစေဒီအစီအစဉ်ကိုကျွန်တော်တို့အပတ်စဉ်တင်ဆက်ခဲ့တာ52ကြိမ်ရှိသွားပြီဖြစ်လို့တစ်နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်ကဲမေကွန်ရှင်တွေကဒီအပတ်ဘသူတွေများလဲပြောပါအောင်ကိုညာဝင်းအောင်ရေ
ဟုတ်ကဲ့ကိုမောင်ဆိုရေဒီဒီဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့ကကိုအာကာနဲ့ကိုမောင်တန်းတခါထိုင်းနိုင်ငံကကိုပေတိုးနဲ့မတ်ဖြူဖြူအဲ့ဒီနောက်မှာတော့မန္တလေးမြို့ကကိုကျော်စီသူတို့ကပါဝင်မေးမြန်းကြမှာပါဗျာ
။ဟုတ်ကဲ့အဲ့တော့ပထမအဦးဆုံးကိုအာကာရဲ့မေးခွန်းကဘာများပါလဲခင်ဗျာ
။ဟုတ်ကဲ့အခုမှဆိုရင်မြန်မာနိုင်ငံသားတွေအမှန်တရားဘက်ကမမမမရက်တီနိုင်ရေးအတွက်ဥပမာပေးဖြေကြားပေးဖို့သူကဒေါအောင်ဆန်းစုကြည်ကိုခုလိုမေးမြန်းတောင်းဆိုခဲ့ပါလေခင်ဗျာ
။အန်ဒီခင်ဗျာမင်္ဂလာပါ။ကျွန်တော်တူချူမြို့မှာနေထိုင်တဲ့အာကာပါခင်ဗျာ။ကျွန်တော်အန်ဒီကိုမေးခြင်းနဲ့မေးခွန်းကတော့အန်ဒီရဲ့ဒီမေးခွန်းပြောဆိုချက်တွေမှကြားဘူးဖတ်ဘူးတဲ့ဒီအမှန်တရားဘက်ကယက်တီပေးကြဖို့မတရားတာတွေ့ရင်လက်ပိုက်ကြည့်မနေကြဖို့ကျွန်တော်ဖတ်ဘူးမှတ်သားဘူးပါတယ်သို့တော်လည်းကျွန်တော်တို့မြန်မာလူမျိုးအများစုကဆိုရင်ဖြစ်ဒီအာနာရှင်စနစ်တစ်ခုအောင်မှာပုံတည်ပြပြနေတဲ့အယိုးကျိုးနေတဲ့ကြောက်စိတ်ဖြူတဲ့အရာကြီးကျွန်တော်တို့တမျိုးသားစုလုံးမှာကင်းအောင်နေတာလေစစ်နေမှာကြာခဲ့ပါတယ်။အဲ့လိုမျိုးလူမျိုးစုတွေအတွက်ဒီအမှန်တရားဘက်ကယက်တီပေးကြပါစေစကလုံးတစ်ခုရဲ့နဲ့ကျွန်တော်တို့တွေလက်တွေ့လှုပ်ဆောင်တဲ့အခါမှာအင်တန်ခဲရင်ပါတယ်။အဲ့ဒီအတွက်ကြောင့်ဒီလိုမျိုးအမှန်တရားဘက်ကယက်တီဖို့ဆိုတဲ့ကိစ္စကိုဥပမာတစ်ခုအနေနဲ့ပုံပမာခိုင်းနှိုင်းပြချက်တစ်ခုအနေနဲ့အန်ဒီစီရလမ်းညွှန်ချက်လေးတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့မှတ်သားဝင်လေးကြုံမယ်ဆိုရင်ကျွန်တော်တို့မှတ်သားခြင်းပါတယ်။အဲ့လိုမှတ်သားခြင်းအဖြစ်လဲကျွန်တော်တို့တွေကလက်တွေ့အကောင့်ထဲ foreign နေရာမှာကျွန်တော်တို့အတွက်ခေါ်ရတခုလမ်းညွှန်မှုတခုဖြစ်မယ်ဆိုရင်ကျွန်တော်တို့အရင်ဝမ်းတာမိပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကိုညောင်မြောင်ရေကြောက်ရွံ့ခြင်းကလွတ်ကင်းရေးဆိုတာလိုအပ်ပါတယ်လို့လူတိုင်းကလက်ခံကြပြီမယ်လဲတကယ်လက်တွေ့ကြကြလိုက်နာကျင့်သုံးမှုကြတော့အတော်ခက်မဲ့ထင်တယ်ခင်ဗျာကဲဒေါအောင်စားစုရဲ့အဖြေကိုနားဆင်ကြအောင်လားခင်ဗျာ
ဟုတ်ကဲ့ဒီလိုပ
ါကိုအကာဥပမာတစ်ခုပေးပါဆိုတော့ကိုအန်တီနိုင်ငံရေးတဲ့မဝင်ခင်ကအဖြစ်ပျက်ကလေးတစ်ခုအကြောင်းပြောချင်ပါတယ်။ရန်ကုန်ကအစိုးရကုန်တိုက်တစ်ခုမှာဝယ်ထားတဲ့ပစ္စည်းတွေအတွက်ပိုက်ဆံပေးဖို့တန်းစီနေတော့နိုင်ငံသားတယောက်ကအားလုံးကိုကြောတက်ပြီးပိုက်ဆံပေးသွားတယ်။အန်တီရှိကလူတွေကနောက်ကလူတွေကဘာတခွန်းမှမပြောဘူး။အန်တီကတော့တခြားသူတွေလက်ခံတာနဲ့ဘယ်ကိုတိုင်ကလက်ခံစရာအကြောင်းမရှိဘူးလို့ယုံကြည်တာကြောင့်ဘာဖြစ်လို့ဒီပုံကိုယ်ကိုကြောတက်ခွင့်ပေးခဲ့လဲလို့မေးလိုက်ပါတယ်။အယောင်စီအမျိုးသမီးကတော့စင်ကြီးတွေအမျိုးမျိုးပေးပေမဲ့ရှိုးတို့ရှမ်းတန်းတော့တော်တော်ဖြစ်သွားပါတယ်တချို့ကအန်တီကိုစွာတယ်လို့လည်းထင်ကြမလားမသိပါဘူးအန်တီကတော့ဒီလိုမတရားသဖြင့်အခွင့်အရေးယူတာကိုမကြိုက်လို့ပြောလိုက်တာပါဒါကိုသဘောကျတဲ့လူတွေလည်းရှိပါတယ်ဘာပဲပြောပြောမတရားတာလုပ်တိုင်းငြင်းခံစရာမလိုဘူးဆိုတာကိုလက်တွေ့ကြလှုပ်လိုက်ချင်းလို့ပဲပြောနိုင်ပါတယ်ဒါတို့လည်းအဲ့ဒီလိုပဲတတ်နိုင်တဲ့ဤကလေးတွေနဲ့စပြီးတော့ပုံမပြီးတော့ကြီးကျယ်တဲ့ကိစ္စကြီးတွေကိုတရားတဲ့ဘက်ကနေရက်တီလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားစီခြင်းပါတယ
်။ဟုတ်ကဲ့ကိုညောင်ဝင်းရေဒေါ်အောင်ဆန်းစုကြည်ရဲ့အဲ့ဒီအတွေ့အကြုံကိုကျွန်တော်တို့ဒါပထမအဦးဆုံးကြားရခြင်းပါပဲဗျာ။အင်မတန်တန်မိုးရှိတဲ့နမူနာတစ်ခုပဲလို့မှတ်ယူမိပါတယ်။တကယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဟာခေတ်အဆက်ဆက်သူ့ကျုံဘဝမကြံအင်မတန်ရဲရင်ပြီးဖြောက်မှတ်တီးကြည့်သူတွေအဖြစ်သမိုင်းအစဉ်လာရှိခဲ့သူတွေပါဗျာ။ဒါအိမ်မှာလဲအာနာရှင်ဥနေဝင်းလက်ထက်မှာအဲ့ဓာတွေအားလုံးပြည့်သုံးသွားခဲ့ပြီးတော့ကြောက်တတ်မှုတကူကောင်းဆံမှုနဲ့တယောက်ကိုတယောက်ယုံကြည်လေးစားခြင်းကင်းမဲ့မှုဆိုတဲ့အမွေဇိုးတွေကိုပဲရခဲ့တယ်လို့သုံးသပ်ပြောဆိုတဲ့တွေကြားရရှိပါတယ
်။ဟုတ်ပါတယ်ဥက္ကမောင်ဆိုရေအစဉ်လာကြီးမားခဲ့တဲ့အမျိုးသားရေးလက္ခဏာတွေပြည့်သုံးသွားပြီဆိုပြီးယူယုံမရဖြစ်နေသူတွေအများအပြားရှိပါတယ်။ဘူဂျောအောင်ဆန်းရဲ့တမိုင်းဝင်စကားတခွန်းဖြစ်တဲ့ကျွန်တော်ရဲ့အကျင့်တွေကိုပြင်ဖို့လိုပြီလို့ပြောကြခဲ့တာကိုပြန်ပြီးကြားရအောင်မိပါရဲ့ဗျာ။
ဟုတ်ကဲ့ပေါ်ကျအောင်ဆိုင်ရဲ့မိန့်ခွန်းတွေကတော့ဘဲတော့ကြာကြာမယိုးနိုင်တဲ့စကားတွေပါရဲ့ဗျာ။ကဲကိုညာဝင်းရပြီနောက်ထပ်မိန့်ခွန်းရှင်ကဘယ်သူများပါလိမ့်ခင်ဗျာ
။ဟုတ်ကဲ့အခုမှဆိုရင်ဂျပန်နိုင်ငံကပါပဲ။သူကကိုမောင်တန့်ပါ။အာရက်ကဘာကပြည်သူတွေရဲ့ဒီမိုကရေစီတော်လှန်ရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့အတွေးအမြင်တွေကိုကြားကျင်ပါတယ်လို့ဆိုသူပါခင်ဗျာ
။အန်ဒီခင်ဗျာကျွန်တော်ကတော့ဂျပန်နိုင်ငံတိုကျိုမြို့ကမောင်တန့်လို့ခေါ်ပါတယ်ခင်ဗျာ။ဟိုအန်ဒီကိုသိကျင်တာလေးတွေမေးခွန်းပြုပါခင်ဗျာ။ အဲအဲ့ဒါကဘာလဲဆိုတော့ဟိုဟာလစ်ပြသမရအနာရှင်မစ္စတာဂရာဖီယာဆိုလို့ရှိရင်လွန်ခဲ့တော့ရဲ့အနေငယ်တွင်းကပဲသူ့ရဲ့ပြည်သူတွေရဲ့လက်တုံ့ပြန်မှုကိုခံပြီးတော့သွေးရဲရဲတန်ရဲရဲနဲ့တက်ဖြတ်ခြင်းကိုခံခဲ့ရပါတယ်။အဲနောက်တစ်ခုကအီဂျစ်သမရကြီးအနာရှင်ဥစနီမူဘာရက်ကဆိုရင်လည်းပဲဟိုအသက်အရွယ်အုံမင်းကမှာပေါ့နော်ဒီယောဂရည်အသက်တန်ဖြစ်နေတဲ့ကြားရရပဲသူရဲ့လုံရက်တွေကြောင့်အခုတရားရင်ဆိုင်နေရတယ်ပေါ့လေအဲအဲ့ဒီဖြစ်ရတဲ့ပုံမှာအန်တီအနေနဲ့ပေါ့နော်ဘလို့များတွေးတောဆင်ခြင်မိစေဆိုတာကိုကျွန်တော်တို့ပြောကြားပေးစီလိုပါတယ်ခင်ဗျအန်တီချမ်းပါပါစီခင်ဗျာ
ဟုတ်ကဲ့ဒေါ်အောင်ဆန်းစုရဲ့အဖြေစကားကိုတစ်ဆက်တည်းကြားပါရစီခင်ဗျာ
ဟုတ်ကဲ့
အန်တီကတော့လူတိုင်းလူတိုင်းဟာအခြေခံလူကုန်တိတ်ခါကိုပိုင်ဆိုင်တယ်လို့ယုံကြည်လို့လူခွင့်ရဲ့ဘက်ကမမမမရက်ခဲ့တာဖြစ်ပါတယ်။ဘယ်သူမဆိုရာဇဝတ်သားတွေအပါအဝင်တရားဥပဒေအရတန်တရားရဲ့အကျိုးခံစား권ရပြီးမိမိတို့လူသားကုန်တိတ်ခါနဲ့ကိုက်ညီတဲ့ဆက်ဆက်မှုရတင်ပါတယ်။ဘယ်လောက်ဆိုးတဲ့ပုံကူတွေပဲဖြစ်ဖြစ်တိတ်ခါရှိတဲ့လူသားတွေဟာအစော်ကားမခံရအနှိမ့်ဆက်မခံရပဲလူလိုမှမှန်ကန်ကန်ဆက်ဆံခံရတာမျိုးကိုပဲလူလားပါတယ်။သူဆိုးလို့ကိုလဲဆိုးမယ်ဆိုရင်သူနဲ့ကိုနဲ့ဘာချားတော့မှာလဲ
ကဲကိုညာဝင်းရောင်ရဲ့နောက်ထပ်မေးခွန်းရှင်ကတော့ထိုင်းနိုင်ငံကကိုပေတိုးမဟုတ်လားခင်ဗ
ျဟုတ်ပါတယ်ကုမောင်ဆိုရေး तू ကတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးသမရာကြီးဖြစ်တဲ့စက်ရွှေတိုက်ရဲ့သားဦးဟန်းရောင်ဝေရဲ့ပြည်တော်ပြန်ခီးနဲ့ပတ်သက်ပြီးခုလိုမေးမြန်းထားပါတယ်ဗျာ
ဟုတ်လားဘယ်လိုများပါလဲခင်ဗ
ျဒီလိုပါဗျာ
အန်ဒီရေကျွန်တော်ကပေတိုးပါထိုင်းနိုင်ငံမှာနေပါတယ်ဦးဟန်းရောင်ရွှေနဲ့သူသမီးနဲ့ဗမာပြည်တော့ပြည်ဝင်ဝင်ရသွားခဲ့ပဲဗောနော်ဒီခီးစဉ်ကိုလာပြီးတော့လဲပတ်တဲ့ခီးစဉ်လို့လဲသူကတစ်ဖက်ကဆိုပြီးတော့တစ်ဖက်မှာနိုင်ငံရေးဝင်လုံးနေတယ်အဲ့ဒီဥဟန်ညောင်ရွှေကသူကဘယ်လိုလဲဆိုတော့ DPP ဒါရိုက်တာတယောက်ဖြစ်တယ်ဗောနော်အဲ့တော့ကျွန်တော်ကသူ့ခီးစဉ်ကိုစိတ်ပြတ်မိတယ်ဗျာနားလဲမနေနိုင်တော့ပါဘူးအန်ဒီရဲ့တန်တရားလဲဝင်တယ်တကယ်ပါပဲအဲ့တော့သူ့ကြတော့စေုပ်စုကပေးဝင်ခဲ့တယ် DPP သတင်းတောက်တွေကိုတော့ဒီစေဆိုရဖမ်းဆီးထောင်ချထားတယ်DV ကအန်တီနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတစ်ခုလို့ကျွန်တော်မြင်တယ်။အဲ့တော့စေအုပ်စုကလွှမ်းမိုးပြီးဆွဲဆားပါမှာကိုကျွန်တော်မလိုလားဘူးခင်ဗျ။ပြီးတော့ဒီလို DVB ရဲ့အကြီးအကဲတယောက်ဖြစ်တဲ့လူမျိုးကမြန်မာပြည်ထဲကိုဝင်ရဲပြီးတော့အဲ့ဒီအချိန်မှာဥက္ကဋ္ဌထုံးဦးလို့ရှမ်းကောင်းဆောင်တွေရတော့ဟိုဟာပေါ့နှစ်တရာနီးပါးထောင်ချခံနေရတယ်ဗျာ။အဲ့ဒီအတွက်ကျွန်တော်တန်တရားဖြစ်မိတယ်အန်တီ။အခုလို့ဥဟန်ညောင်ဝေမြန်မာပြည်ပြန်သွားတဲ့ခီးစဉ်အနေနဲ့ပတ်သက်ပြီးတော့အန်တီရဲ့အမြင်ကိုကျွန်တော်သိချင်ပါတယ်ခင်ဗျာ။ကျွန်တော်ပြန်လည်ဖြေကြပေးပ
ါ။ကဲကိုညာဝင်းအောင်ရေဒေါအောင်စန်းစုကြည်သဘောထားကတော့ဘယ်လိုများရှိပါလိမ့်ခင်ဗျာ
။ဟုတ်ကဲ့ဒီလိုပါဥက္ကမော်ဆိုရေ
။ဥဟာညာဝင်းဟာရန်ကုန်လာတုန်းကအန်တီနဲ့မတွေ့ခဲ့ပါဘူး။ဒါကြောင့်ဘယ်လိုရွယ်ချက်တွေနဲ့လာတယ်ဆိုတာကိုလည်းအန်တီပြောမပြနိုင်ပါဘူး။နိုင်ငံရေးနဲ့ပတ်သက်တဲ့ပုံကိုယ်တွေမှန်သမျှဟာအများရဲ့နိုင်ငံရေးရှုထောင့်နဲ့သုံးသပ်ဝေဖန်တာတွေကိုတော့ခံကြရတာပါပဲ။အလဲပတ်ခရီးလိုပဲဆိုပေမဲ့ဥဟာညာဝင်းနဲ့ပတ်သက်လို့သိချင်ကြတာတွေကတော့မထူးဆန်းပါဘူး။ဒါပေမဲ့လူတိုင်းလူတိုင်းမှာကိုရေးကိုတာကိစ္စတွေကိုအလုံးနဲ့ခွဲပြီးထားပိုင်ခွင့်တော့ရှိပါတယ်။ DVB ကိုကြိုက်တာမကြိုက်တာဟာအစီအစဉ်တွေနဲ့အခြားလှုပ်ဆောင်မှုတွေကိုလေ့လာပြီးတော့သားတို့ဆုံးဖြတ်ရမှာပါ။ဒါရိုက်တာတူတဲ့ကိုပဲကြည့်ပြီးတော့ဆုံးဖြတ်ထားတော့နည်းနည်းကျင်းမြောင်းလိမ့်မယ်လို့ထင်ပါတယ
်။ကဲနောက်ထပ်မေးခွန်းတစ်ခုဆက်ပါအောင်ခင်ဗျ
။ဟုတ်ကဲ့ तू ကလည်းထိုင်းနိုင်ငံကပါပဲဥက္ကမောင်ဆိုရေး။မတ်ဖြူဖြူကတော့လူတွေအတွေးအခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုခုလိုမေးမြန်းခဲ့ပါတယ
်။ဟုတ်ကဲ
့။ MBC ကျမကတော့ဖြူဖြူပါ။ထိုင်းနိုင်ငံမှာတောင်းတက်နေတဲ့တောင်းသူတယောက်ပါရှင်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ဖို့အချိန်တွေအတော်ကြာမြင့်ခဲ့တာဟာလူတွေရဲ့အတွေးအခေါ်တွေမပြောင်းလဲနိုင်တာကြောင့်လို့ကျမထင်မိပါတယ်။အဲ့လိုပြည်သူတွေအတွေးအခေါ်တွေပြောင်းလဲလာဖို့ဆိုရင်လက်ရှိပညာရေးစနစ်ကိုလည်းလုံးဝအပြောင်းအလဲလုပ်ဖြစ်ဖို့လိုအပ်နေပြီလို့ယူဆမိပါတယ်။အဲ့ဒီတော့အဲ့လိုအပြောင်းအလဲတွေဖြစ်လာဖို့ကျမတို့လူငယ်တွေအနေနဲ့ဘလူချီနန်းတွေစလန်းပြီးဘလူပြောင်းလဲအတွက်ကြိုးစားမယ်ဆိုတာကိုအဲ့ဒီအနေနဲ့အကျံပေးဖြစ်ရှင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒေါန်ဆန်းစုကြည်ရဲ့အဖြေစကားကဒီလိုပ
ါကြားပါရစီဗျာ
လူငယ်တွေလူကြီးတွေအားလုံးလက်လက်မိသလောက်ဝိုင်းဝန်းလုပ်ဖို့လိုပါတယ်အခုဆိုရင်ကလေးတွေအတွက် NLD နဲ့ဒီမိုကရေစီကွန်ရဲ့အဖွဲ့တွေကအခမဲ့ကြောင်းတွေဖွင့်တာတစ်နှစ်မပြည့်သေးပေမဲ့အတော်ပဲများပြားအောင်မြင်ကြပါတယ်လူငယ်ပညာဓာတ်တွေကလည်းဘေးဒါကဲသို့သင်တန်းတွေဖွင့်ပြီးတော့တားနိုင်သလောက်ပညာဗဟုသုတဖြောက်ဝေပါတယ်။စာကြည့်တိုက်တွေလည်းဖွင့်ပါတယ်။စာဖတ်ဝိုင်းတွေလည်းလုပ်တာလည်းရှိပါတယ်။တကယ်စန္ဒရှိလို့ရှိရင်ဘာလို့ရမလဲဆိုတာလမ်းစာပေါ်လာမှာပါ။သမီးတို့အားလုံးစူးစမ်းကြပါ။
ကဲဥက္ကမောင်ဆိုရင်ဒီတစ်ပတ်အတွက်နောက်ဆုံးမေကွန်းရှင်ကတော့မန္တလေးမြို့ကကိုကျော်စီသူပ
ါဟုတ်ကဲ့ तू ကဘာတွေများမေးထားပါသလဲခင်ဗ
ျဟုတ်ကဲ့ဥက္ကမောင်ဆိုရင်မြန်မာပြည်ကပညာရေးစနစ်ကိုစိတ်ပြတ်နေသူတယောက်ပါဗျာတနည်းပြောရရင်လဲကလေးတွေရဲ့ရှေ့ရေးအတွက်ရင်လေးနေသူလို့ဆိုနိုင်ပါတယ်ဗျာ
ဟုတ်ကဲ့ပါမေကျွန်တော်မန္တလေးမြို့ကကိုကျော်စီသူပါကျွန်တော်အမေကိုမေးချင်တာလေးတစ်ခုကတော့ကျွန်တော်တို့ဗမာပြည်မှာလက်ရှိပညာရေးစနစ်အရာကလေးတွေအကုန်လုံးဒီဒါတင်ဒါကျက်ဒါပြီးဆိုပြီးတော့တောက်လျှောက်သွားနေပြီးတော့ကလေးတွေအကုန်လုံးဒီကိုယ်ပိုင်တင်းကင်းတွေပျောက်နေတယ်ကိုယ်ပိုင်အတွေးအော်တွေပျောက်နေတဲ့အတွက်အဲ့ဒီပညာရေးစနစ်ကိုပြုပြင်ပြောင်းလဲခြင်းနဲ့မိဘတော်တော်များများလည်းရှိနေပါတယ်အမေရဲ့ဆိုတော့အဲ့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဗမာပြည်ရဲ့ကလေးတွေရှေ့ရေးအတွက်အမေအနေနဲ့ဘယ်လိုများစဉ်းစားမိတာရှိသလဲဆိုတာကျွန်တော်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့လူငယ်တွေရဲ့ပညာရေးကိုအားပေးတဲ့စကားတန်တွေဒေါအောင်ဆန်းစုကြည်ထံကကျွန်တော်တို့အမြတ်တစေကြားလို့ရှိပါတယ်နားဆင်ပါစီဗျာ
ဟုတ်ကဲ့ဒီလိုပါဥက္ကမဆွေ
မဖြစ်ဘူးအမေဖြေခဲ့တဲ့အတိုင်းပဲအခုအခမဲ့အကြောင်းတွေတတ်နိုင်သလောက်အမေတို့ဖွင့်နေပါတယ်ဒီအကြောင်းတွေမှာကလေးတွေစိတ်ဝင်စားအောင်စဉ်းစားတတ်အောင်သူသင်ပြသနည်းတွေကိုကျွမ်းကျင်တဲ့ပုံကိုယ်တွေကစေတနာဝန်ထမ်းဆရာဆရာမလေးတွေကိုသင်တန်းပေးပါတယ်အမေတို့ကစီစဉ်ယုံသားမကပဲလက်တွေ့ကြကြလက်လှမ်းမိသလောက်စပြီးတော့လုပ်နေပါတယ
်ဒီအဖြေစကားနဲ့ပဲဒီအပအတွက်လူတို့နဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုဒီမှာတင်ညာနိုင်ဝင်ပြုပါခင်ဗျာအလုတ်တာဝန်တွေများပြလာတဲ့ကြားတကအချိန်ယူဖြေချပေးခဲ့တဲ့လူတို့ကောင်းဆောင်ဒေါအောင်ဆန်းစုကြည်မိကွန်းနေပေးပို့ခဲ့ကြတဲ့သောတာရှင်တွေနဲ့နားဆင်ကြသူအားလုံးကိုကျေးဇူးအထူးတင်ရှိကြောင်း RFA ကပြောကြားခွင့်ပြုပါခင်ဗျာ
တစ်ဆင့်တည်းမှာပဲသောတာရှင်တွေကျွန်တော်တို့အစီအစဉ်အတွက်မိကွန်းတွေပေးပို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ပေးပို့ရမယ့် internet email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ထပ်ဆင်ပြောပြရစီ dassk@rfa.org ဖြစ်ပါရခင်ဗျာမိကွန်းတွေကိုတူတူနဲ့လိုရင်းရေးသားပေးပို့ကြစီလိုပါတယ်ဒါအပြင်အဲ့လိုပေးပို့ကြတဲ့အခါမှာမိတ်ဆွေတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းထည့်သွင်းဖို့ပြဖို့မမေ့ကြပါနဲ့ခင်ဗျာအဲ့ဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ကပြန်လည်ဆက်သွယ်ခေါ်ယူပြီးသောတာရှင်ရဲ့မိကွန်းတွေကိုအတန်ဖမ်းယူမှာဖြစ်ပါတယ်အဲ့ဒီနောက်ဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူပူးတွဲတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
သောတာရှင်အားလုံးဘေးရန်ခတ်သိမ်းကင်းငင်ကြပါသည်ခင်ဗျာ
လာမယ့်ပတ်မှာကျွန်တော်တို့ပြန်ဆောင်ကြသေးတော့ပါခင်ဗျာ
ဒီပမာရီတရားများတာရဲ့ကောင်းဆောင်ဒီမိုကရေစီစေရဖို့ရည်ဒီလူတွေသေးစွဲချစ်တဲ့သူ